ိုင်းမြန်မာနေဆက်မြို့တချီလိမ့်မှာတော့လာအိုကရတဲ့အလျှက်စင်မီကိုအလှည့်ကျသုံးနေရပြီးတော့73စီပုံမှန်ဝယ်ယူလို့ရနေတယ်လူဒေသခံတို့ကပြောပါတယ်ထိုင်ဘက်ကလျှက်စင်မီနဲ့လောင်စာစီဖြတ်တောက်ခံထားတဲ့တာချီလိမ့်မြို့ရဲ့အခြေအနေကိုလည်းသတင်းပေးပို့ထားတာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေအခြေဆိုင်ရာနယ်စပ်မြို့တွေကိုထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးလျှက်စင်မီနဲ့လောင်စာစီတွေဖြတ်တောက်ခဲ့တာပါနယ်စပ်မြို့တစ်မြို့ဖြစ်တဲ့တာချီလိမ့်မှာလည်းထိုင်းဘက်ကလျှက်စစ်မီဖြတ်တောက်လိုက်ချိန်မှာလာအိုဘက်ကနေမီးကိုအချိန်ပိုင်းတတ်မှတ်ပြီးမြို့တွင်းမှာသုံးဆွဲနေရတယ်လို့တာချီလိမ့်မြို့ကန်တူက VOA ကိုပြောပါတယ်
။ဒီနေ့မှာမီး3နာရီပြတ်တယ်ဆိုရင်နောက်ည7မှလာ7မှလာမှာ7နာရီပြီးတော့လေအဲ့ဒီမှာဟုတ်7နာရီရတာပါဟုတ်တချို့မြို့တွေမှာဆိုရင်ဦးလိုက်ဒီတိုင်းဆိုအချစ်ရဲတဲ့အိုင်လိုက်ရတော့ပြက်လေခဏပဲပေါ့ကျွန်တော်တို့လိုင်းရတော့စာမန်ဆိုတော့
အရင်ကလျှက်စစ်မီ24နာရီရပါမယ်အခုအချိန်မှာတော့ရက်ွက်တော်တော်များများတနေ့တာလျှက်စစ်မီရခြင်းက7နာရီလောက်ပဲရှိတယ်လို့ပြောပါတယ်တာချီလိမ့်မျိုးမီလင်းရီဦးဆောင်ကော်မတီကနေလာအိုဘက်ကလျှက်စစ်မီကိုဝယ်ယူသုံးဆွဲပြီးအလှည့်ကျပေးဝေနေတာပါ
မောင်မာတော့အတူတူပါပဲဗျာဒီနည်းနည်းကဒီမှာကကျွန်တော်တို့ဒီဘက်ပေါ့ဒါဦးမီးတုံးတာဗျာဟိုးမြို့တွေကဟာကြတော့ကျွန်တော်တို့တင့်နဲ့မြစ်ပေါ်မှာရင်ဒီချမ်းကတော့ထိုင်းကြီးပေါ့အဲဒီချမ်းကထိုင်းကြီးအချက်ကတော့ဒီဘက်လာဦးမီးရတဲ့ဘက်ကနေမြတုံးတဲ့ပုံစံမျိုးအဲ့လိုပဲဖြစ်တယ်ဗျာဟုတ
်ထိုင်းဘက်ကနေလျှင်စင်မီနဲ့လောင်စာစီဖြတ်တောက်လိုက်တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းက73စီရရှိဖို့ကိုဒေသခံတွေဟာစီပန့်တွေမှာတန်းစီဝယ်ယူရတဲ့အခြေအနေနဲ့ကြုံတွေ့ခဲ့ရပါတယ်။အခုအချိန်မှာတော့73စီကိုပုံမှန်ဝယ်ယူနိုင်တယ်လို့ဒေသခံကပြောပါတယ်
။73စီကတော့အမှန်ပြောရင်တော့အရင်နှောင်းအနဲ့ဆိုင်ရင်နှစ်ဘက်သုံးဘက်လောက်ပဲတက်တော့တာပါ။၃လေးဘက်ပေါ့၄လေးဘက်ပေါ့အဲ့လောက်ပဲ။ဒါတော့အရင်နှောင်းအဆိုရင်သဘောတခုပေါ့20 30နဲ့သုံးဘက်ဆိုရင်တစ်လီတာကိုပေါ့နော်။အခုက50 52ဘက်အဲ့လောက်ပါဘူးကြာ။အများကြီးတော့မတက်ပါဘူး။ကတော့စီရတော့ပုံမှန်ကိုဘက်ကိုတော့ရနေပါပြီ။ဟုတ်တန်းလေးစီရမလို့တော့ပါ။ဟုတ်အဲ့ဆိုမှတော့မီးတော့ဒုက္ခရောက်တာပေါ့။သုံးစီရတော့လောလောဆယ်ရတော့အဆင်ပြေပါပြီ။ဟုတ်။ဒီကောမလဲ24နာရီမဟုတ်တော့အရင်လောက်တော့မကောင်းဘူးပေါ့ဗျာ။အဲ့လိုပေါ့အလုပ်က
။မြန်မာနိုင်ငံနဲ့နေဆက်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ့်နှင်းဖို့ PR ပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းအစိုးရကမြဝတီတာချီလိမ့်နဲ့ဖျားသုံးစုမျိုးတွေကိုပေးနေတဲ့လက်စစ်မီးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကုန်စည်တချို့တည်ယူခွင့်ကိုလည်းထိုင်းဘက်ကပိတ်ပင်ထားပါတယ်ခင်ဗျာ။